မလေးရှားနိုင်ငံမှာတမန်ရသားတွေရဲ့လူမှုမီဒီယာတုံးဆွဲမှုအပါအဝင်လူလူကြားအခြေတင်ပြောဆိုဆွေးနွေးမှုတွေအတွက်စိုးရိမ်စရာအခြေအနေတွေတိုးလာနေချိန်မှာပဲမလေးရှားအစိုးရကလွတ်လပ်စွာပြောဆို권အတွက်တင်းကျပ်မှုတွေတိုးပြီးလှုပ်လာနေတယ်လို့နယူးယောက်အခြေစိုက် Human Rights Watch အဖွဲ့ကြီးကသတိပေးလိုက်ပါတယ်။မလေးရှားဖွံ့ဖြိုးမှုဘဏ် 1MDB နဲ့ဆက်ဆက်နေတဲ့အဂတိလိုက်စားမှုဆက်ဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မလေးရှားဝန်ကြီးချုပ်နဂျစ်ရာဇက်ပေါ်ဖိအားပေးမှုတွေတိုးလာနေချိန်မှာ Human Rights Watch အဖွဲ့ကကြက်တပရင်းနေမှာအစီရင်ခံစာတစ်စောင်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မလေးရှားအစိုးရဟာမစ္စတာနဂျစ်နှုတ်ထွက်ဖို့အတွက်တောင်းဆိုတဲ့ကန့်ကွက်ဆန္ဒပြမှုတွေသူ့ပေါ်မှာဆွဆွဲမှုတွေနဲ့ပတ်သက်တဲ့အခြေတင်ငင်းခုန်ပြောကြားမှုတွေကိုကန့်သက်ဖို့အတွက်ကြိုးစားနေတယ်လို့စာမျက်နှာ40ပါအစီရင်ခံစာမှာဖော်ပြထားပါတယ်။ Human Rights Watch အဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယအကြီးအကဲ Phil Robertson ကတော့မလေးရှားနိုင်ငံမှာနိုင်ငံရေးအခြေအနေဟာစိုးရိမ်ပွဲအနေအထားကိုရောက်နေချိန်မှာပဲမလေးရှားအစိုးရဟာသူ့ပေါ်ဝေဖန်မှုတွေစိတ်သုံးသွားအောင်လုပ်မဲ့ဥပဒေတွေထုတ်ပြန်ဖို့အတွက်မူကြမ်းရေးဆွဲနေတယ်လို့ပြောပါတယ်